မေရောသာရောတန်ရှင်သောဝိညာဉ်တော်၏နာမတော်မြတ်နှင့်အာမင်ဖျားသခင်သည်တရုန်နှင့်ရှိပါစေချစ်လာစွာသောညီကိုမောင်နှမအပေါင်းတို့ဇန်နဝါရီလ6ရက်နေ့ဟာဖြင့်တနင်္ဂနွေနေ့ဒီမင်းသုံးပါပွဲနေ့လည်းပဲဖြစ်ပါတယ်အဲ့ဒီမင်းသုံးပါပွဲနေ့တနင်္ဂနွေနေ့မှာဖတ်ရမယ့်ကျမ်းစာကတော့သမ္မာဒေဥခန်းကြီးနေ့ခန်းငယ်တိကနေဆက်နေဖြစ်ပါတယ်အခုဒုတိယကျမ်းစာတော့ကိုကျွန်တော်တို့ဖတ်ရှုထောက်ချူကြပါစို့ဟေရုနင်းကြီးလက်ထက်ဂျူဒိယာပြည်ဘက်သလဟင်မြို့တွင်သခင်ယေရှုကိုဖွားမြင်သောအခါအရှေ့တိုင်းနိုင်ငံများမှမင်းပညာရှိကြီးများသည်ဂျေရုဇလင်မြို့သို့ရောက်ရှိလာကြ၏သူတို့ကမေးမြန်းကြသည်မှာယခုဖွားမြင်တော်မူသောဂျူးလူမျိုးတို့၏ရှင်ဘုရင်သည်အဘယ်မှရှိတော်မူသနည်းငါတို့သည်သူ၏ကျယ်ကိုရှေ့ပြင်၌မြင်ကြရသည်ဖြစ်၍သူကိုဖုံးမြော်ပူဇော်ရန်ရောက်လာကြခြင်းဖြစ်သည်ဟုဆိုကြ၏ဤအကြောင်းကိုကြားလျှင်ဟေရုမင်းကြီးနှင့်တကွဂျေရုဇလင်တစ်မြို့လုံးသည်တုန်လှုပ်ခြောက်ခြားသွားကြ၏ဟေရုမင်းကြီးသည်ယဟန်ကြီးကဲများနှင့်လူကြီးကဲမှကျန်တဆရာများကိုစုဝေးစီလျက်ခရစ်တော်သည်မြည်သည့်အရာတွင်ဖွားမြင်ခြင်းခံလိမ့်မည်နည်းဟုမေးမြန်းလေ၏ထိုသူတို့ကလည်းဂျူရီယာပြည်ဘက်သလဟင်မြို့တွင်ဖွားမြင်ပါလိမ့်မည်ဘယ်ကြောင့်ဆိုသောပရောဖက်တစ်ပါးရေးထားခဲ့သောကျမ်းတွင်အိုဂျူရီယာပြည်ဘက်သလဟင်မြို့ဂျူရီယာမြို့များအလယ်တွင်သင်သည်မှေးမှိန်သိငယ်သောမြို့မဟုတ်အကြောင်းမူကားငါ၏ဣသရေလလူမျိုးကိုအုပ်စိုးမည်ဘယင်တပါးသည်သင်းအထက်မှပေါ်ထွန်းလိမ့်မည်ဟုဟောကြားထားခဲ့အကြောင်းဟေရုမင်းကြီးအားရှောက်ထားကြ၏ထိုအခါဟေရုမင်းကြီးသည်မင်းပညာရှိတို့အားရှုပ်ဝဲစွာခေါ်ပြေးလင်ကျေပေါ်ထွန်းသောအချိန်ကာလကိုသေချာစွာမေးမြန်းလေ၏ထို့နောက်သူကသင်တို့သွားကြ၍ထိုသူငယ်ကိုရှာဖွေကြလောတွေ့လျင်ငါသည်လည်းသွား၍သူ့ကိုဖူးမြော်ပူဇော်နိုင်ရန်ငါထံသို့လာရောက်အကြောင်းကြားကြပါဟုမိန့်မာလျက်ထိုသူတို့ကိုဘယ်သလဟင်မြို့သို့စေလွတ်လိုက်လေ၏ထိုသူတို့သည်မင်းကြီးစကားကိုကြားနာပြီးမှထွက်ခွာသွားကြသည့်အခိုက်အရှိတိုင်းနိုင်ငံတွင်သူတို့မြင်ခဲ့ကြသောကျယ်သည်ပေါ်လာ၍သူတို့ရှေ့မှဦးဆောင်သွားလျာသူငယ်တို့ရှိသောအရာသူရောက်လျင်အပေါ်၌ရပ်တန့်နေ၏သူတို့သည်လည်းကြယ်ရပ်တန့်သွားသည်ကိုမြင်ကြသောအခါအလွန်ဝမ်းမြောက်ဝမ်းသာဖြစ်ကြ၏သူတို့သည်အိမ်ထဲသို့ဝင်ကြလျင်သူငယ်တို့ကိုသူ၏မယ်တော်မာရိယာနှင့်အတူတွေ့မြင်ကြသောကြောင့်ပြောက်ဝရှိခိုးကြလျက်မိမိတို့ဘာနာပစ္စည်းများတို့ကိုဖွင့်ကြပြီးရွှေလောပံမိရာတို့ကိုဆက်ကကြ၏ထို့နောက်ဟေရုမင်းကြီးထံသို့မပြန်ကြရန်အိမ်မက်နဲ့ဗျာဒိတော်ခံရသဖြင့်သူတို့သည်မိမိတို့တန်းပြီသို့အခြားသောလမ်းဖြင့်ပြန်သွားလေ၏ဤသည်ကယေရှုသခင်မောမြတ်သောဧဝံဂေလိတရားတော်ဖြစ်သည်ချက်လက်စွာသောညီကိုမောင်နှမအပေါင်းတို့မင်းပညာရှိများသခင်စုကိုလာရောက်ဖူးမြော်ခြင်းအကြောင်းကိုဒီမင်းသုံးပါပွဲနေ့မှာကျွန်တော်တို့ကြားရပါတယ်သခင်စုမွေးဖွားတဲ့အချိန်မှာအရှိတိုင်းကမင်းပညာရှိသုံးပါဟာသခင်စုကိုဖူးမြော်ဖို့ဂျေရုဇလင်မြို့ကိုရောက်လာကြပါတယ်ဒါပေမဲ့သခင်စုဘယ်တော့ဘယ်နေရာမှာမွေးဖွားတယ်ဆိုတာမသိတဲ့အတွက်မွေးဖွားတဲ့ဂျူးလူမျိုးကိုတို့ရဲ့ဘယင်ဘယ်မှာလဲလို့လိုက်လံမေးမြန်းပါတယ်။ငါတို့ဟာကျေရောရဲ့လမ်းပြဥဆောင်မှုတိုင်းလိုက်ကြတယ်ဆိုပြီးတဲ့နောက်လိုက်ကြမယ်ဆိုပြီးတဲ့နောက်သခင်စုရှိတဲ့နေရာမွေးဖွားတဲ့နေရာကိုဒီလမ်းညွန်တဲ့ကျေရောရဲ့နောက်ကိုလိုက်ကြပါတယ်။သခင်စုဖွားမြင်တဲ့နေရာကိုရောက်တော့ကျေရောဟာဘယ်မှမရွေ့တော့ပဲရပ်တန့်ပါတယ်။ဒီကျေရောရဲ့လမ်းပြမှုကြောင့်မင်းပညာရှိသုံးပါးဟာသူငယ်တော်ယေရှုကိုဖူးမြော်ခွင့်ရကြပြီတဲ့နောက်လက်ဆောင်ပနာဆက်သခွင့်ရကြပါတယ်။ဟေ ေရုမင်းကြီးဟာသခင်စုဖွားမြင်တဲ့ဆိုတဲ့အကြောင်းကိုကြားတဲ့အခါမှာတော့ရောက်ဖူးမြော်မဲ့မင်းပညာရှိသုံးပါးကိုခေါ်ပြတဲ့နောက်ပြောတယ်ဒါပေါ့မင်းတို့တော့ရောက်အရင်သွားထားနဲ့သွားဖူးမြော်ပြီးလို့ရှိရင်ငါ့ကိုအကြောင်းပြစီပြန်လာပြီးအကြောင်းကြားငါလေးဖူးကျင်တယ်ဆိုတဲ့ပရိယေနဲ့ပေါ့လေဟေရုမင်းဟာအဲ့ဒါလို့ပြောပြတဲ့နောက်မင်းပညာရှိသုံးပါးကိုသွားခိုင်းလိုက်ပါတယ်ဒါကြောင့်လည်းပဲယဟန်ကြီးကဲရီဒီကျန်တာဆရာတွေဇီးကနေတည်င်းကိုလည်းပဲသူကထောက်လန်းစုံစမ်းပြတဲ့နောက်သူငယ်တော်ရဲ့ဖွားမြင်ခြင်းနေရာကိုသိရှိပြတဲ့နောက်အဲ့ဒါလို့ပြန်လာစေခြင်းပဲဖြစ်ပါတယ်ဟေရုမင်းဟာမင်းသုံးပါးကိုတဲ့တဲ့ကလေးခေါ်ပြတဲ့နောက်သူကပြောသလိုပဲကျေတော်ပေါ်ရာရကိုမေးပြတဲ့နောက်ကျေတော်ရဲ့နောက်ကိုလက်ခံပြီးကောက်ကြည့်တဲ့အကြံနဲ့ပေါ့လေခုနပြောသလိုဘာပြောလဲဆိုတော့မင်းတို့သွားပြတဲ့နောက်အရင်ဖူးပါတွေ့လို့ရှင်ငါ့ကိုပြန်ပြောပါငါလည်းဖူးခြင်းပါတယ်လို့ပြောပြတဲ့နောက်ဒီမင်းပညာရှိသုံးပါးကိုစေလို့လည်းပါတယ်မင်းပညာရှိသုံးပါးလည်းပဲသွားပြီးဖူးပါတယ်ဒါပေမဲ့လို့သူတို့ဖူးပြတဲ့အခါကျတော့အိမ်မက်ထဲကနေဖျားသခင်ဟာဘာပြောလဲဆိုတော့ဟေရုစီမပြန်နဲ့နော်မင်းတို့တိုက်ပြီးကိုမင်းတို့ဓာရိုက်ပြန်ပေါ့လေဆိုတဲ့အခါကျတော့မင်းပညာရှိသုံးပါးဟာလည်းပဲဟေရုစီကိုပြန်မလာတော့အဲ့ဒီအချိန်မှာဟေရုမင်းဟာအကြီးကျယ်ဒေါသထွက်ပြီးတဲ့နောက်နော်နှစ်နှစ်သားနဲ့နှစ်အောက်နှစ်နှစ်ဒါပေါဝန်ချင်းယောက်ျားလေးအားလုံးကိုသတ်ဆွေဆွေပြီးတဲ့နောက်သတ်ခိုင်းတယ်ဆိုတဲ့အကြောင်းလေးပဲကျွန်တော်တို့ကြားပြီးသားဖြစ်ပါတယ်ဒါလည်းပဲဟေရုမင်းရဲ့ကောက်ချစ်ခြင်းနဲ့ဟေရုမင်းရဲ့မနာလိုခြင်းနဲ့ကြောက်ရွံ့ခြင်းတွေကြောင့်ဖြစ်ပါတယ်။ဘာကြောင့်ကြောက်တယ်လဲဆိုတော့ကသူ့ရဲ့နေရာကိုသူ့ရဲ့နှမ်းကိုလုမယ်သူ့ရဲ့နေရာကိုယူမယ်ဆိုပေတော့သူဟာမလိုလားစွာဖြင့်အဲ့ဒါလိုကြံစီခြင်းလည်းပဲဖြစ်ပါတယ်။ဒါကြောင့်ဒီကတော့မနာလိုခြင်းကြောက်ရွံ့ခြင်းဟာအင်မတန်မှအန္တရာယ်ရှိစေပါれဆိုတာတွေ့ရပါတယ်တကယ်တော့မင်းပညာရှိသုံးပါးဟာကျူးလူမျိုးတွေမဟုတ်ပါဘူးသခင်စုဖွားမြင်ခြင်းကိုလာရောက်ပြီးတဲ့နောက်ဒီဖူးညော်ကြတဲ့သူတွေဖြစ်ပါတယ်အရှိတန်းကဖြစ်ပါတယ်သို့တော်လည်းပဲသူတို့ဟာပညာရှိများဖြစ်ကြပါတယ်မင်းလည်းဖြစ်ပါတယ်ရှင်ဘင်းပညာရှိတဲ့မင်းပညာရှိတွေဖြစ်ပါတယ်ဆိုတော့မင်းဖြစ်တဲ့သူတွေဟာပညာရှိဖြစ်ဖို့အမှန်တမ်းမှာအရေးကြီးပါတယ်အကြီးကလည်းဖြစ်တယ်ပညာလည်းရှိမယ်ဆိုလို့ရှင်မိမိတို့ရဲ့အုပ်ချုပ်မှုဥဆောင်မှုတွေဟာတိုင်းသူပြည်သားတွေအတွက်ပျောက်များစွာမှဒီအကျိုးသက်ရောက်မှုကိုလုပ်ငန်းတွေကိုလုပ်နိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ဥဆောင်အုပ်ရပြုနေကြတဲ့အကြီးကတွေမင်းဘယင်မဖြစ်သေးတာဝန်ကြီးကများအားလုံးတွေဟာပညာရှိများတွေဖြစ်ကြဖို့တွေးခေါ်တတ်ဖို့အဝေးအနီးအတိမ်နဲ့တွေကိုသိရှိတွေးခေါ်တတ်ဖို့ဟာအရေးကြီးပါတယ်ဟေရုမင်းကြီးကဲ့သို့ပညာမတတ်သူတွေမဟုတ်အာနာသာရှိပြီးပညာမတတ်တဲ့သူမဖြစ်စေဖို့ ਨੇ မင်းပညာရှိသုံးပါးကဲ့သို့မင်းလည်းဖြစ်တယ်ပညာလည်းတတ်တယ်လူမျိုးဘာသာမခွဲခြားတဲ့ဒီပုဂ္ဂိုလ်တွေလည်းဖြစ်တယ်ဆိုတာကိုကျွန်တော်တို့သိရပါတယ်ကုနာရောဖြစ်ရကဘာကိုဆိုလိုတာလဲဆိုတော့ကသခင်စုလူဖြစ်ကိုယူခြင်းဟာလူတစုအတွက်မဟုတ်ဖက်နဲ့လူသားအားလုံးအတွက်ဖြစ်တယ်ဆိုတာကိုပြတ်သားခြင်းပဲဖြစ်ပါတယ်နောက်ပြီးတဲ့နောက်ကျေတော်ရဲ့လမ်းပြမှုကနေပါသိငန်းစာရလဲဆိုတော့ဖျားသခင်ဖန်ဆင်းထားတဲ့တက်ရှိတက်မဲ့ရာအားလုံးဟာဖျားရှိတယ်ဖျားပြန်မှရှိတယ်ဆိုတာကိုအမြဲညွန်ပြနေတယ်ကိုတရားချစ်ကြဖို့လည်းဖြစ်ပါတယ်အဲ့ဒီဘုရားသခင်ပန်းဆင်းထားတဲ့အရာတွေကိုဒီဘုရားသခင်ပန်းဆင်းထားပေးတဲ့အရာတွေဒီညွန်ပြပို့ဆောင်ပေးတဲ့ဘုရားရှိတဲ့နေရာကိုမြင်တွေ့လိုက်ကြမြင်တွေ့ဉာဏ်ကြဖို့လည်းပဲအသိပေးထားလည်းရှိပါတယ်ဘုရားပန်းဆင်းထားတဲ့အရာတွေဟာဘုရားရှိတယ်ဆိုတာကိုပြတ်ယုံမကသေးမနဲ့ဘုရားဘယ်မှာရှိတယ်ဆိုတာကိုပြတ်သက်ပါတယ်ဖျားရှိတဲ့နေရာကို ရောက်အောင်လည်းပဲအကူအညီပေးပါတယ်။ဖះရနဲ့ဝေးရကိုမဟုတ်ဘဲနဲ့ဖះရနဲ့နေရကိုပို့ဆောင်ပေးဖို့ဖះဖန်ဆင်းထားတဲ့အတွက်လူသားများလည်းပဲဖះသခင်ရဲ့ရည်ရွယ်ချက်အတိုင်းဖះဖန်ဆင်းထားပေးတဲ့အရာတွေကိုအသုံးပြုတတ်ကြဖို့အသုံးပြုနိုင်ကြဖို့ကြိုးစားကြရမှာဖြစ်ပါတယ်။နောက်သင်္ကန်းစာတစ်ခုကတော့ဂျိုးလူမျိုးမဟုတ်တဲ့မင်းပြာရှိသုံးပါဟာသခင်ယေရှုကိုဖူးတွေ့နိုင်ပေမဲ့ဟေရုပါဝင်ဂျိုးလူမျိုးများနဲ့သူတို့ရဲ့ခေါင်းဆောင်တွေဟာကယ်တင်ရှင်ကိုဖူးခွင့်မရကြကြောင့်ဘာကြောင့်လဲအခုနပြောသလိုကယ်တင်ရှင်ကိုရန်လိုမုန်းထားတဲ့အတွက်ကြောင့်ဖြစ်တယ်မိမိရဲ့ယာစပ်ပလင်လှူမှာဆိုတာနဲ့အတူမနာလိုမှုကြောက်ရွံ့မှုကြီးမားမှုကြောင့်လည်းဖြစ်တယ်ဒါအားလုံးဟာကျွန်တော်တို့အတွက်သင်ခန်းစာပဲဖြစ်ပါတယ်သခင်ယေရှုဟာသူ့ရဲ့ကျူးလူမျိုးတို့ရဲ့ညီမှန်းခြင်းကိုခံရပေမဲ့ဘာသာပတ်တူရဲ့လက်ကမ်းကြိုဆိုမှုကိုခံရတယ်ဆိုတာကိုလည်းပဲကျွန်တော်တို့သိပါတယ်ဒီဖြစ်စဉ်ကလည်းပဲဟေရှာယနာဂတိကျမ်းအခန်းကြီး60ရဲ့ကြိုတင်ဟောကြားချက်ပြည့်ပြည့်စုံစေဖို့လည်းပဲဖြစ်ပါတယ်လို့ချက်လာစွာသောညီကိုမောင်မအားလုံးကျွန်တော်တို့အားလုံးဟာမင်းပညာရှိသုံးပါးကဲ့သို့စိတ်ကောင်းနှလုံးကောင်းထားပြီးတဲ့နောက်ပညာသတိရှိပြီးတဲ့နောက်အမှန်တရားနဲ့ကောင်းမြတ်ရာတွေကိုမြတ်လို့ပြီးတဲ့နောက်လေစာတန်ဖိုးထားတတ်ချက်နဲ့ဖះကိုရှာတဲ့လူများဖြစ်နိုင်အောင်ကြိုးစားကြပါလို့အားလုံးကိုတိုက်တွန်းရင်းနဲ့သင်တို့တယောက်စီကိုဖျားသခင်ကောင်းချီးပေးပါစေလို့ဆုတောင်းမေတ္တာပို့ပေးလိုက်ပါတယ်